အခုလိုတိုက်ပွဲတွေဖြစ်နေတာဟာနှစ်ဖက်တပ်တွေနေရာယူထားတာနှိကက်နေတာကြောင့်လို့ KIA ဒုတိယစေဦးစီးချုပ်ဗိုလ်ချုပ်ဂေါ်မော်ကပြောလိုက်ပါတယ်။အခုလိုတိုက်ပွဲတွေဖြစ်နေပေမဲ့လည်းတပြည်လုံးအတိုင်းအတာနဲ့ဖော်ဆောင်မဲ့ပြည်တွင်းငြိမ်းချမ်းရေးကိုတော့ KIA ကအထိခိုက်ခံမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။ရန်ကုန်မြို့ကိုရောက်နေတဲ့ဗိုလ်ချုပ်ဂေါ်မော်ဟာဒမက်စတီလန်ကဘစ်နက်စ်အလိုင်းယန့်စ်ဟိုတယ်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကအကြောင်းစုံကိုပြောပြမှာပါရှင
်။ကချင်ပြည်နယ်မန်စီမြို့အနီးမှာမြန်မာစစ်တပ်နဲ့ KIA တို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ခဲ့တဲ့အတောအတွင်းမှာပဲ KIA ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မောင်ကရန်ကုန်မြို့ကိုရောက်ရှိနေတာဖြစ်ပါတယ်။အခုလိုနှစ်ဖက်တပ်တွေကြားတိုက်ပွဲတွေမကြာခဏဆက်ဖြစ်နေပေမဲ့တနင်္ဂနွေလုံးညနေဖြစ်စဉ်ကိုတော့ထိခိုက်မှာမဟုတ်တဲ့အကြောင်းသူကပြောပါတယ်
။ကျွန်တော်တို့က peace process အတွက်စူးစမ်းနေတာဖြစ်ပါတယ်။အဲ့တော့လက်မှတ်ရေးထိုးတာတို့ဒီစုံတရားသဘောတူချက်တို့မရသေးဘူးဒါပေမဲ့တစ်ဖက်တစ်ဖက်ကျွန်တော်ကအယုံကြည်မှုစောင့်ကြည့်လုပ်နေတယ်ဒါကြောင့်မလို့ဒီလိုစူးစမ်းနေတဲ့အချိန်ဖြစ်ပါတယ်ဒါကြောင့်တိုက်ပွဲတွေတော့ရှိနေသေးပါတိုက်ပွဲတွေရှိနေတော့လည်းပဲကိုယ်ကိုယ် KIU အနေနဲ့ကဒီ process ကိုပြတ်မသွားအောင်စူးစမ်းနေတာဖြစ်ပါတယ်
နယ်လော့တိုက်ပွဲတွေဖြစ်နေတာဟာအစိုးရဘက်ကအပြစ်ရပ်ပြီးမှတပ်နေရာချထားရတွေလုံဆောင်မယ်လို့ပြောတာကြောင့် KIA ရဲ့တပ်တွေနဲ့ထပ်နေတာနှိကက်မှုတွေရှိနေတာကြောင့်အခုလိုမကြာခဏထိတိုက်တွေ့နေရတာလို့လည်းသူကပြောပါတယ်တိုက်ပွဲတွေကြောင့်နေရက်ကထွက်ပြေးလာရတဲ့ဒုက္ခတွေတွေကို KIA ထိန်းချုပ်နယ်မြေတွေမှာလည်းအကူအညီရရှိဖို့အတွက်ပြည်တွင်းပြည်ပကအကူအညီပေးသူတွေနဲ့ချိတ်ဆက်လှုပ်ဆောင်နေတယ်လို့ပြောပါတယ်
။နောက်ဒုက္ခတွေများတော့ကျွန်တော်တို့ဘက်ကဒုက္ခတွေများကိုလည်းကျွန်တော်တို့ကစတင်တော့စ조사ပြီးမှအကူအညီပေးနေတယ်လို့တခြား NGO တွေ INGO တွေနဲ့လည်းကျွန်တော်တို့ကပူးပေါင်းပြီးမှအကူအညီပေးနေရှိပါတယ်။
သူရဲ့ခီးစဉ်အဓိကရည်ရွယ်ချက်ကတော့မကြသေးခင်ကပြီးဆုံးသွားခဲ့တဲ့မြစ်ကြီးနားဆွေးနွေးပွဲမှာဖွဲ့စည်းခဲ့တဲ့တပြည်လုံးအပြစ်ခက်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD ရဲ့လုပ်ငန်းတာဝန်နဲ့ရန်ကုန်မြို့ကိုလာရောက်ပြီးတော့မြန်မာညီငယ်ရေးစင်တာကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ KIA နဲ့အစိုးရအကြားအခုအချိန်ထိအပြစ်ခက်ရစဲရေးမလုပ်နိုင်သေးပေမဲ့လည်းသူရန်ကုန်မြို့စီရောက်လာတာဟာတစ်ဖက်နဲ့တစ်ဖက်အကြားအယုံကြည်မှုတွေပိုရလာနိုင်ဖို့ဖြစ်တယ်လို့လည်းဗိုလ်ချုပ်ကမောင်ကပြောပါတယ
်ကျွန်တော်လာတာကတော့ဒီ NCCD ရဲ့လုပ်ငန်းတာဝန်နဲ့ဆောင်ရွက်ဖို့ဖြစ်ပါတယ်အဲ့တော့လုံခြုံရေးဆိုတာကတော့ကျွန်တော်တို့ထည့်စဉ်းစားမယ့်ကိစ္စဖြစ်တော့လည်းပဲဒီကိစ္စကတော့ကျွန်တော်တို့ကလူထုကိုလည်းအခုတို့သွားပြီးမှကျွန်တော်တက်တည်ပြဖို့လိုပါတယ်။နှစ်ဖက်ရဲ့ဒီယုံကြည်မှုကိုဒီလိုကြီးနဲ့တည်ဆောက်နေတာဖြစ်ပါတယ်
။ KIA KIO နဲ့အစိုးရအပြစ်ခတ်ရစဲရေးလက်မှတ်မထိုးတာဟာတစ်ဖက်နဲ့တစ်ဖက်အကြားယုံကြည်မှုတွေတည်ဆောက်နိုင်ဖို့ဖြစ်ပြီးတော့ယုံကြည်မှုတွေပြန်ရပြီဆိုတာနဲ့လက်မှတ်ထိုးတာဟာအချိန်မရဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းအချိန်ကာလအတိအကျကိုတော့သူမပြောသွားခဲ့ပါဘူး။ KIA ကတော့ KIA ကိုတရုတ်နိုင်ငံကအထောက်ပံ့ပေးနေတာတွေ KIA နယ်မြေထဲမှာတရုတ်နိုင်ငံကလက်နက်စက်ရုံတွေတည်ဆောက်သလားဆိုတာနဲ့ပတ်သက်ပြီးတော့သတင်းတော်တွေရဲ့မေးမြန်းမှုကိုဗိုလ်ချုပ်ကွမ်မောင်ကအခုလိုတုံ့ပြန်ခဲ့ပါတယ်။
ဒီကနေ့ဒီ KIO ကိုတရုတ်နိုင်ငံကအကူအညီပေးတာမရှိပါဘူး။ပြီးတော့လက်နက်ဆက်ယုံဆိုတာကတော့ပြင်ဆင်တဲ့ဟို workshop တွေရှိပါလေ။ဒါကတော့အခွင့်အရေးကြီးမှရှိပါလေ။ဒီနေ့ခစ်ကြီးမှဒီလက်နက်ပြင်ဆင်ရေးဆိုတာတိတ်ခက်ခဲအလုပ်မဟုတ်ပါဘူး။အဲ့တော့အရင်ကတည်းကလည်းအခွင့်အတိုင်းကဟိုဒီမိခစ်ကနေစပြီးမှလုပ်နေကြတာ။အဲ့တော့ဒီနေ့ rifle လို့ဟာမျိုးတွေတော့ဒီခစ်မှတိတ်ခက်ခဲဟိုညီးပညာမဟုတ်ပါဘူး။အဲ့တော့ဒီလိုပြင်ဆင်တဲ့ဆက်ယုံတေးစားလေးတွေရှိပါလေ။ဒါပေမဲ့တရုတ်နိုင်ငံကနေလာပြီးအကူအညီပေးတဲ့ဆက်ယုံမျိုးတော့မရှိပါဘူးခင်ဗျ။
KIA နဲ့အစိုးရစစ်တပ်အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတွင်မှာတစ်ဖက်နဲ့တစ်ဖက်အကြားအကျိုးအမြတ်မရဘဲ KIA ကစစ်တိုက်နေတာဟာဒန်းတူညီမကြီးဖက်ဒရယ်ရေးအတွက်တိုက်ပွဲဝင်နေရတာလို့လည်းသူကပြောပါတယ်။ပိုချုပ်ကံမောဟာရန်ကုန်မှာ NCCD ဆိုင်ရာလုပ်ငန်းတွေဆောင်ရွက်ဖို့ဆိုပေမဲ့အစိုးရအဖွဲ့တာဝန်ရှိသူတွေကနောက်ထပ်ဘယ်သူတွေနဲ့တွေ့အောင်မလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရပါဘူး။18နှစ်ကြာအပြစ်ခတ်ရဆက်ပြီးတဲ့နောက်ပိုင်းမှာ KIA နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲပြန်ဖြစ်နေတာဟာတစ်နှစ်ခွဲကျော်ခဲ့ပြီဖြစ်ပါတယ်။အရင်စစ်ဆွေးရလက်ထက်ကသဘောတူခဲ့တဲ့အပြစ်ခတ်ရဆက်ပြီးတဲ့နောက်ပိုင်း KIA ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွန်မော်အနေနဲ့ရန်ကုန်မြို့စီပထမဆုံးကြိမ်လာရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။